2019မေကန်သမတ်ရွေးကောက်ပွဲကာလအတွင်းအမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ခပေးခဲ့တဲ့ပေါ်အစိုးရကစုံစမ်းစစ်ဆေးရမှာသမတ်တော်နဲ့ဆန်ကသူ့ကိုထောက်ခံတဲ့သူကိုကြီးကြပ်ခိုင်မှုပြောဆိုခဲ့တဲ့အကြောင်းသတင်းတွေထုတ်ပေါ်နေတာကိုသမတ်ကငြင်းလိုက်ပါတယ်။နယူးယောက်ပြည်နယ်တောင်မန်းကျန်အစိုးရရှိနေဂျက်ဖရီဘာမန်ကိုစုံစမ်းစစ်ဆေးမှုတွေမှာကြီးကြပ်ခိုင်မှုသမတ်ကယာယီရှိနေကြုံမဆိုးဖို့ဒေသကိုပြောဆိုခဲ့ကြောင်းနယူးယောက်တိုင်းစင်စာကမနေ့ကပဲဖော်ပြလိုက်တာပါ။သမတ်ကတော့အတူရောင်သတင်းသာဖြစ်တဲ့အကြောင်းမနေ့တော့ကလည်းဒင်းတော်တွေကိုပြောဆိုပြီးငြင်းဆန်ထားပါတယ်။သတင်းပေါ်ပြချက်အတိုင်းသာမှန်ခဲ့မှဆိုရင်တော့သမားနဲ့သူ့လူတွေရဲ့လူရည်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာကြောင်းဝင်စစ်ပတ်တဲ့ထောက်ထားကူလည်းဖြစ်လာနိုင်ပါတယ်။မြို့တော်တန်းစင်စာကတော့2008ကျော်အောင်နဲ့သမားတို့တယ်လီဖုန်းဆက်စကားပြောခဲ့တာကိုတည်းရဲ့ကြည့်ကြည့်ကြတဲ့အစိုးရတာဝန်ရှိသူတွေကိုကိုကဖော်ပြထားပါ။အစိုးရရှိနေဗမာကတော့အကျိုးစီးပွားပြည့်ကတ်တဲ့ကြောင်းစုံစမ်းစစ်ဆေးမှုတွေကနေဒေးထွက်ပေးခဲ့ရတယ်လို့လည်းသတင်းကဖော်ပြပါတယ်။စုံစမ်းစစ်ဆေးမှုတွေမှာတော့ထွက်နေတဲ့ချိန်တုန်းကညီဆွေးမှုကြောင့်ဆွဆဲခဲ့သူမျိုးသမီးနှစ်ဦးကိုရှေ့နေအောင်မကေကိုရင်ကငွေချစ်ပေးရဘူးရဲ့ကိစ္စတွေလည်းပါဝင်နေပါရဲ့။ကမ္ဘာပြည်ဝန်ကျင်နဲ့ဆောင်ကိုမထိခိုက်ကြဘူး။အမျိုးသမီးတွေကိုငွေပေးနှုတ်ပတ်ဖို့ရည်ရွယ်ခဲ့တာပါ။ငွေပေးရဲ့ကိစ္စနဲ့ဆက်လို့ပြီးရွေးကောက်ပွဲမဲဆက်ရပုံငွေစီးနင်းတွေကိုချုပ်ဖောက်မှုနဲ့အပြစ်ရှိကြောင်းလည်းရှေ့နေကိုရင်ကဝန်ခံထားတာဖြစ်ပါရဲ့။